မြမပြတ်တရာကိုဖြစ်ရှိရမှာအချိန်သတ်မှတ်ချက်နဲ့ပေါင်ဝင်ပတ်သက်သူစည်းရင်းကိုအာဆီယံအနေနဲ့ချမှတ်ဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကစနေနေ့ဇွန်လ17ရက်နေ့ကအကြံပေးလိုက်ပါတယ်။ဘဲချိတ်ဘဲအတိုက်အတာတိလုပ်ငန်းပြင်းရအောင်မြင်မြန်စောင့်သောက်ဆောင်မယ်။ဘယ်သူတွေနဲ့တွေ့ဆုံမယ်။ဘယ်သူတွေကပေါင်ဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှကာကွယ်ရေးညီလာခံမှာမလေးရှားနိုင်ငံသားရေးဝန်ကြီးဆပ်ဖူတင်အဒူလာကပြောလိုက်တာဖြစ်ပါတယ်။အဲ့ဒီပါဝင်ပတ်သက်သူဆေးမှနိုင်ငံတော်အတိုင်းအမြံဒေါက်ဆန်းစုကြည်တပ္ပရဦးဝင်းမြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကော်မတီတို့ပါဝင်ရပါမယ်လို့မလေးရှားနိုင်ငံသားဦးဝင်းကြီးကသူ့ရဲ့ Facebook လူမျိုးစာမျက်နှာမှာရေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးသံတမန်ရဲ့အခမ်းအနားကိုလည်းပုံပြီးခိုင်မအောင်လုပ်ဖို့ဇွန်လ16 18ရက်အိန္ဒိယနိုင်ငံဒေလီမြို့မှာကျင်းပတဲ့အာဆီယံအိန္ဒိယနိုင်ငံသားရေးဝန်ကြီးများစီဝေးမှာအကြံပြုမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အနာသိပ္ပိဖြစ်ပေါ်လာခဲ့တဲ့ပဋိပက္ခကြောင့်ပြည်ထဲမှာစစ်ရှောင်နေရဆွတ်ခွာသူတပ်တန်းကျော်ရှိနေပါတယ်။နှစ်ဖက်လုံးရဲ့အနေအထားကတင်းမာကြပြီးစကားပြောဖို့ဓမ္မမှုအကြက်တဲ့အဖြေရှာဖို့စိတ်ဆန္ဒမရှိကြဘူးလို့အစည်းအဝေးမှာဥဆောင်တင်ပြတဲ့သူတူဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုဒီဟေဇာကပြောပါတယ်။ဒါပေမဲ့ပြဿနာတွေကိုကင်တွယ်နိုင်ဖို့ပုံမှုပါဝင်နှီးနှောနိုင်တဲ့ဆွေးနွေးပွဲတစ်ရက်ကိုတချို့ဒေသကခေါင်းဆောင်တွေကလိုလားကြပါတယ်လို့လည်းသူကဆိုပါတယ်။